အမေနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနဂိုနိုခါရာဘတ်ဒေသမှာဒုတိယမြောက်နေ့ဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားကဒီကနေ့တင်းနှင်းလာနေမှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါ။အဇာဘိုင်ဂျန်တို့လေကြောင်းနဲ့အမြောက်ထိုးစစ်တွေစတင်ခဲ့တယ်လို့ပြောခဲ့တဲ့အချိန်တင်းနှင်းနေနေကလေးကစားလို့တင်းနှင်းလာနေအထိခွဲထွက်ရေးနဂိုနိုခါရာဘတ်ဒေသကတိုက်ခိုက်ရေးသမား30ထဲမင်းနေတည်ဆုံးခဲ့ပါတယ်။အခုလိုတိုက်ပွဲအပြင်းထန်ဖြစ်ပွားနေတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပြီးအသက်တည်ဆုံးမှုတွေနဲ့ရပ်သားတွေအပေါ်ထိခိုက်နေမှုတွေမှာစိတ်မကောင်းဖြစ်ရကြောင်းပြောပါရီတိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့တင်းမာမှုတွေလျှော့ချဖို့နဲ့စစ်ဆက်ဆွေးနွေးပွဲတွေမဆိုင်မတွာပြင်ပြီးစတင်ဖို့အတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုကြောင်းနဲ့မကြခင်အဇာဘိုင်ဂျန်သမ္မတနဲ့အာမေးနီးယားဝန်ကြီးချုပ်တို့နဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းသူ့ရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါရီရင်းငယ်ဆွေးနွေးရေးအတွက်ဥရောပလူညုံရင်းနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE ရဲ့ OSCE means အဖွဲ့ရဲ့အခမ်းအနားကိုထောက်ခံကြောင်းပြောပါရီအကြံပေးတိုက်ခိုက်မှုတွေမြင့်တက်နေမှုအပေါ်ရှုတ်ချကြောင်း OSCE means အဖွဲ့နဲ့အတူစစ်ဆက်ဆွေးနွေးပွဲကြီးအမြင့်ဆုံးစတင်နိုင်မှုတိုက်တွန်းကြောင်း American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရီအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံစလုံးကစရုပ်ချူရေးချီနေကြီးညာထားပြီးတပ်သားစုဆောင်မှုတွေပြုလုပ်နေရပါအဇာဘိုင်ဂျန်ပိုင်နာဂိုနိုခါရာဘတ်ဒေသဟာအာမေးနီးယားနေဆက်မှာရှိသလိုအဲ့ဒီမှာမူလအားဖြင့်အာမေးနီးယားဌာနေတိုင်းသားအများစုနေထိုင်ကြပါရဲ့ရှင်